ကိုဗစ် -19 လူနာရီကိုကုသရမှာ Remdesivir စီးပွားကိုအသုံးပြုပြီးကုသပေးဖို့ဂျပန်အစိုးရကခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ဒါဟာပုံမှန်အဆင့်တွေကိုကျော်လွန်ပြီး၄ရက်အတွင်းကျန်းမာရေးအလို့သမားနဲ့လူမှုဖူလုံရေးဝန်ကြီးဌာနကအ мян ဆုံးဖြတ်အတည်ပြုခွင့်ပြုလိုက်တာလည်းဖြစ်တယ်လို့အစိုးရဖွဲ့အတွင်းဝန်ချုပ်ယိုရှိဒါရှူဂါကတောက်တန်လေးကပြောပါတယ်။လောလောဆယ်ဒီဆေးကိုထုတ်လုပ်တဲ့ American အခြေစိုက် Gilead Sciences Company ကဆေးကိုအရေအတွက်အကန့်အသတ်နဲ့ပဲပေးမှာဖြစ်လို့ရေးပေါ်လူနာတွေအတွက်ဦးစားပေးအသုံးပြုမယ်လို့လည်းသူကပြောပါတယ်။ American နိုင်ငံမှာ COVID-19 အတည်ပြုလူနာတွေကို Remdesivir ဆေးနဲ့စမ်းသပ်ကုသပျောက်ကင်းတာကိုတွေ့ခဲ့ရတဲ့အတွက် American အစားအသောက်နဲ့ဆေးဝါးကုသရေးဌာန FDA ကပြီးခဲ့တဲ့သတင်းပတ်အတွင်းကဒီဆေးကိုအရေးပေါ်အတည်ပြုပေးပြီးတဲ့နောက်မှာဂျပန်အစိုးရကအခုလိုဆုံးဖြတ်ခဲ့တာပါ။ဒီဆေးကယောဂကိုလုံးဝပျောက်ကင်းသွားဖို့မဟုတ်ပေမဲ့ယောဂလက္ခဏာတွေကိုတက်တာလျော့ပါစေတာတွေ့ရတယ်လို့အမေရိကန်မျိုးသားကျန်းမာရေးသိပ္ပံကုသယောဂဆိုင်ရာထိပ်တန်းကျွမ်းကျင်သူပညာရှင်ဒေါက်တာအန်တိုနီဖော်ချီကပြောပါရယ်ဂျပန်နိုင်ငံမှာအခုချိန်ထိယောဂကုသခံတိုင်းရသူ15,500ကျော်နဲ့သေဆုံးသူ980ကျော်ရှိနေပါတယ်ခင်ဗျ